စ်စစ် deposition ကိုခေါ်တဲ့အဆစ်တွေအနေချတယ်လို့စုဝေးပြီးချရောက်တာကိုအဆစ်မုန်းလို့ခေါ်ပါတယ်ဒီကဘက်တော့ဒီအဆစ်မုန်းရဲ့သဘောသဘာဝနဲ့ပတ်သက်ပြီးသဘာဝဝန်ကျင် engineer ဒေါ်အေးကြီးကပြောပြပေးမှာပ
ါသမားအရှင်ကအဆစ်မုန်းလို့ပြောကြတယ်တိတ်ပန်နေအရာဆိုလို့ရှိရင် acidic deposition လို့ခေါ်တယ်သူကမိုးရေမကတည်းကသူကအချောက်လဲကြရတယ်အဆူလဲကြရတယ်ဆာဖာဒိုင်အောက်ဆိုက်တွေနိုက်ထရိုဂျင်အောက်ဆိုက်တွေမေတုကဲကိုရောက်သွားမယ်ရောက်သွားပြီးအဲ့မှာရေရှိရဲ့အောက်ဆီဂျင်ရှိရဲ့နောက်အောက်ဆီဂျင်ကိုတုံးပြီးတော့တပ်ပြုလို့ရတဲ့အရာတွေလေတူထဲမှာရှိတယ်အဲ့ဒါတွေနဲ့ပေါင်းပြီးလို့ရှိရင်များပြတဲ့ acid ပါတဲ့ drop down တွေဖြစ်လာတယ်တချို့ကကဘာမျိုးပေါ်ကို6တွေးတဲ့အတင်းပြင်ပုံတရားအဖြစ်ပြန်ကျလာတယ်တချို့ကဆိုးစစ်တဲ့ပုံတရားအဖြစ်ကျလာတယ်6တွေးတဲ့ပုံတရားနဲ့ကျလာတယ်ဆိုတော့ဗာလဲဆိုရင်တန်းဝင်အင်းအင်းနဲ့အမှုံအင်းနဲ့ကျလာတာဆိုစတဲ့အနေနဲ့ဆိုတာကြတော့မိုးအနေနဲ့ကြမယ်၊ရှင်းနေနေနဲ့ကြမယ်၊မြူနေနဲ့ကြမယ်၊မြူနေမှိုင်းတာဒါမျိုးနဲ့ဖြစ်နိုင်တယ
်။အဲ့ဆက်မိုးနဲ့သဘာဝမိုးရေပါကွာခြားပါတယ်
။သဘာဝအတိုင်းနာရဲ့မိုးဆိုတာအကြီးအကြီးတွေမပါဘဲနဲ့ကြလာတဲ့မိုးရေ။များသောအားဖြင့် pH က 5.6 ရှိတယ်။ pH ဆိုတာဒီအရေးတစ်ခုမှာ hydrogen ion တွေပါနိုင်တဲ့အတိုင်းအစဘယ်လောက်ရှိတယ်ဆိုတိုင်းနဲ့အတိုင်းတာသတ်မှတ်ချက်ဖြစ်တယ်။ pH ကတိကျတဲ့ဆက်လေးအထိရှိတယ်။အလေးမှာကြားနေဖြစ်တဲ့ pH က9အဲ့တော့ pH က9ထက်နည်းလို့ရှိရင်သူက acid တက်များတယ်။ pH က9ထက်များလို့ရှိရင် acid တက်ရဲပြီးတော့ alkaline လို့ခေါ်တဲ့အတ္တစားဓာတ်တွေကများလာတယ်။သဘောမိုးရဲ့ pH က 5.6 လောက်ဖြစ်နေတယ်။ဘာဖြစ်လို့ 5.6 ဖြစ်နေလဲဆိုတော့ဘာဝအားဖြင့်ကာဗွန်ဒိုင်အောက်ဆိုက်တွေရှိတယ်လေတူထဲမှာအဲ့ကာဗွန်ဒိုင်အောက်ဆိုက်တွေကမိုးရေမှာနည်းနည်းပါးပါးပျော်ရဲ့ခါကျတော့ကာဗွန်နဲ့အက်ဆစ်ဖြစ်တယ်အကုန်နဲ့အက်ဆစ်ကမိုးရေထဲမှာပျော်နေတော့အမိုးရေရဲ့တဘာဝကနည်းနည်းအက်ဆစ်တက်ပြီးတော့ပါတယ်အဲ့ကာဗွန်နဲ့အက်ဆစ်ကပျော်တဲ့အက်ဆစ်ကလေးဖြစ်တယ်ဒါဖြစ်ရင်တကယ် acid rain ဆိုတာပါလဲဆိုလို့ရှိရင် H2SO4 လို့ခေါ်တဲ့ sulfuric acid နဲ့ဓာတုတင်ကြီးတာ HNO3 နဲ့ပျော်တဲ့ nitric acid တွေကို acid mole လို့ခေါ်ကြတာဖြစ်တယ် sulfuric acid ဆိုရင် sulfide dioxidesulfur dioxide ကလေးလေးရောက်သွားတဲ့ sulfur dioxide ကအောက်ဆီဂျင်ရဲ့ရေရေပေါင်းပြီးတော့ sulfuric acid ဖြစ်တယ်။ nitrogen oxide ကကြတော့လေထဲမှာရှိတဲ့အောက်ဆီဂျင်ရဲ့ရေရေပေါင်းပြီးတော့ nitric acid ဖြစ်တယ်။အဲ့တော့ဒီ acid တွေကခုန carbonic acid တော့ဟုတ်သူကအမတန်ရင်းတဲ့ acid တွေဖြစ်တယ်။အဲ့ဒါကို acid mole လို့ခေါ်ကြတယ်။အဲ့ဒီ sulfur dioxide တို့ nitrogen oxide တို့တွေကစိတ်ရုံအလုံးရုံနဲ့ခီးကိုခေါင်းတဲ့ acid ဖြစ်လာတာဖြစ်တယ်
။ acid mole ဟာလူသားတွေကြောင့်ဖြစ်လာတတ်တယ်လို့တဘာဝဖြစ်စဉ်တွေကြောင့်လည်းပေါ်လာတတ်ပါတယ်
။မီးရောင်တွေပေါက်တဲ့အခါမှာမီးရောင်တွေရဲ့တောင်းရတယ်မှာ hydrochloric acid တွေပါတယ်။အဲ့ hydrochloric ကရင်းနဲ့ပေါင်းလို့ရှိရင်ခဏဖြစ်တဲ့ acid မျိုးဖြစ်မယ်။အဲ့တော့ hydrochloric acid ကလည်းရင်းနဲ့ acid ပဲ။ဒါမျိုးဖြစ်တာမျိုးကြီး Alaska တို့ New Zealand တို့မှာလည်းရှိတယ်။အများသောမီးရောင်တွေမှာပေါက်မယ်ဆိုလို့ရှိရင်ငွေတွေပါတယ်၊ carbon dioxide တွေ၊ sulfur dioxide တွေ၊ hydrogen sulfide တွေ၊ carbon monoxide တွေပါတယ်၊ hydrogen chloride တွေ၊ hydrogen fluoride တွေပါတယ်။အဲ့ဒါတွေကလေထဲမှာပကြီးတွေနဲ့ပေါင်းပြီးတော့ acid မျိုးဆိုပြီးတော့သဘာဝအဖြစ်ဖြစ်တတ်တယ်
။ acid မျိုးဖြစ်စေတဲ့ဓာတ်တွေဘယ်လိုပြန့်နှံ့နိုင်လဲဆိုတာကိုကြည့်ရအောင်ပါ။
acid မျိုးက sulfur dioxide တွေနဲ့ oxygen အောက်ဆိုက်တို့ထုတ်လွှင့်လိုက်တဲ့နေရာရဲ့လေဆုံးလေအောက်မှာဖြစ်နေရှိတယ်။သို့တော့အဝေးကိုလည်းသူကခါလေတဲဆောင်သွားနိုင်ပြောကြမယ်ဆိုတော့ဘာမှအပြောက်ဖြစ်တဲ့ acid mole ပဲဒီမှာအင်ဒိုနီးရှားမှာရှိတဲ့ဂျာဗာနဲ့ဆူမာထရာကျွန်းမှာမီးတောင်ကျွန်းလေးရှိတယ်။1883ခုနှစ်ကဆိုလို့ရှိရင်ပေါက်လိုက်တာမြူလေးတွေဆိုင်းပြီးတော့အဆိုင်အခဲတွေကပါလာတာ73ရက်ကြာတဲ့အခါမှာမီးရောကိုရောက်လာပါတယ်အမေရိကန်ပြည်ကအဲ့လိုဆိုတော့သူတို့ကအကြာကြီးအဝေးကြီးသွားနေတယ်ဆိုတော့ acid rain ပြဿနာဟာဒေတာတစ်ခုလည်းပဲဝင်းကျင်တစ်ခုလည်းဖြစ်နေတာဟုတ်ဘူး။အဲအိတ်ပဝင်းကျင်မှာအကုန်ဖြစ်ပါမယ်
။ SMO ဖြစ်စေတဲ့ဓာတ်တွေမှာအန္တရာယ်ကြီးတဲ့ဓာတ်တွေပါနေပါတယ်
။ Sulfur dioxide ကရှူလိုက်ပြီလို့ရှိရင်အသက်ရှူလမ်းကြောင်းမှာပြဿနာတွေဖြစ်တယ်။ Nitrogen oxide ဆိုတာမှလည်း Nitric oxide နဲ့ Nitrogen dioxide ရှိတယ်။နောက် Nitric acid, Nitric acid ရှိတယ်။ဘာ nitrogen dioxide ဆိုလို့ရှိရင်တကယ်လို့ပေါ့ရှူတာများတော့မယ်ဆိုရင်ပန်းနိုင်ရင်ချက်ဆိုရှင်လေသူကပန်းနိုင်ရင်ချက်တွေအရင်ထလာမယ်ရိုးတန်းလို့ဆိုရင်လေပျော်လန်းချောင်းမှာရောင်းလာတာတွေဖြစ်မယ် nitrogen dioxide ကိုချိန်တူတူတည်းမှာပါဝင်တဲ့နှုံးများများကိုရှူလိုက်နိုင်တယ်ဆိုလို့ရှိရင်အသက်ရှင်တဲ့ပတ်သက်ပြီးပြန်အနေချက်ဟိုဖြစ်တယ်အဲ့တော့ဒီတန်းဝေးတွေပေတဲ့ရောက်သွားတဲ့ခါမှာရင်းနဲ့ပေါင်းပြီးလို့ရှိရင်အငွေးတွေဖြစ်မယ်နော်အဲ့တော့ပြီးတော့အေးတွေဖြစ်မယ်အဲ့တော့သူကပြန်ကျလာမယ်၆အနေနဲ့ကျမယ်အဆူအနေနဲ့ကျမယ်
မြေပြင်မှာရှိနေတဲ့တက်ရှိတက်မယ်တွေအပေါ်မှာအက်ဆင်မိုးရဲ့ဩဇာတက်ရောက်မှုဟာအဓိကအချက်နှစ်ချက်ပေါ်မူတည်နေပါတယ
်ပထမမြေသားတွေရဲ့ပေါင်းဆက်ဖွဲ့စည်းပုံကဘယ်လိုရှိကြလဲဆိုတော့ပေါ်လေတည်တယ်နောက်တစ်ခုကအဲ့မြေသားမှာအောက်ခံကြောက်သားတွေပါရှိတယ်ဆိုတော့ပေါ်လေတည်တယ် ဥပမာအောက်ခံကြောက်သားကထုံးကြောက်ဖြစ်လို့ရှိရင်ကယ်လ်ဆီယမ်ကာဗိုနိတ်နဲ့ဖွဲ့စည်းထားတယ်သူက base လို့ခေါ်တဲ့ alkali dash ဓာတ်ပြီးရှိနေကြမလို့ acid မိုးရဲ့ဓာတ်ကိုပြန်ပြီးတော့ပြင်သွားအောင်တော့ဓာတ်ပြူနိုင်တယ် acid မိုးဓာတ်ကိုအထိခက်ကိုတတ်တောင်ကြားရဲ့ခံပေးနိုင်တဲ့ဆွမ်းရှိနေထုံးကြောက်တို့စခြင်းကြောက်တဲ့လုပ်တဲ့ရုပ်ထုတွေက acid မိုးရွာလိုက်ရင်ပြည့်သွားတယ်ဆိုတော့အိမ်ကြောက်တွေက acid နဲ့ဓာတ်ပြူလို့ဖြစ်တယ်ဥပမာ greek dandy မှာရှိအေးတမျိုးမှာရှိတဲ့ရှီဟောင်းရုပ်ထုတွေတော့အထင်းကြီးမှအဆောက်အုံမော်ဖုန်းတန်ရုပ်ထုစတွေကစိုးစိုးဝါးဝါးပြက်သွားတာဟာစာဖိုက်တာ L sign နဲ့တကွာသူကတစ်စစ်ဖြစ်လာတဲ့ညဉ့်ညနေအဲ့အရာတွေကြောင့်ဖြစ်တာတကယ်လို့ SMO က granite တို့ quartz တို့ဆိုရင် granite ကနှမ်းပန်းချောက်ပေါ့ quartz ကတလင်းချောက်ပေါ့နော်အဲ့ချောက်တွေရှိနေမြေကြီးကသူက edge တက်ကိုဖြေးတိုင်းနဲ့ base တက်ပေါ့နော် alkali တက်နေတယ်နေတဲ့အခါကျတော့ SMO ကြာသွားတဲ့အခါမှာမြေကြီးကယိုရင်းပြည့်စုံပြီးမြေကြီးထဲမှာရှိတဲ့အဖိုတက်ရှိတဲ့အိုင်းတွေဖြစ်တဲ့ potassium လို့ calcium လို့ magnesium တက်တွေကထွက်လာတယ်။တက်တွေကတကယ်တကယ်ကအပင်နေအာဟာရဖြစ်သုံးမဲ့တက်တွေ။အဲ့တော့ဒီကအဖိုတက်ရှိတဲ့အိုင်းတွေကထွက်ပြီးတော့အဲ့နေရာမှာ hydrogen အိုင်းတွေကရောက်လာတယ်။အဲ့တော့သူတို့ကမြေကြီးရဲ့ဆင်းထွက်သွားတယ်။အဲ့တော့ဒီတက်တွေကိုအပင်ကနေမသုံးရတော့တဲ့သဘောရှိတယ်။အချို့ကကြလို့ရှိရင်တိတ်ကန်နာရလို့ဒေတာမျိုးပေါ့နော်ဥပမာစတိရုပ်ဒီမှာအဲ့တိတ်ကန်နာရတွေမှာမှုန်လေးထဲမှာငကိုလေးကကယ်လ်ဆီယမ်ကာဗိုနိတ်နဲ့တခြားဓာတ်ပေါင်းတွေပါနေတယ်အဲ့တော့လေထဲမှာပါနေအဲ့တော့အက်ဆစ်မိုးတွေကရွာလိုက်တဲ့ခါကျတော့သူကဓာတ်ပြည့်တယ်အဲ့မှာယူယိုမိုးရင်တွေမှာပါကာဗိုနိတ်အက်ဆစ်တွေကထွက်လာအောင်ဒီအိမ်မှာလည်း pH ကများသွားဆိုလို့ကဘေးစက်ပြန်များသွားတော့ပေါ့ဘာလို့လဲဆိုတော့ဒီလိုအမှုန်ကြီးနဲ့ဓာတ်ပြည့်နေတဲ့ဖြစ်စဉ်ကြောင့်အဲ့လိုဖြစ်သွားတာရှိတယ
်တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးကြီးပါနောက်တစ်ပတ်မှာတော့ရေပြင်ပေါ်မှာအက်ဆင်မိုးဩဇာတက်ရောက်မှုကိုပြောပြပေးပါမယ်ဆိုတော့ကိုကြံကြရင်ဒီတရင်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော်